1989年に日産ディアニーマー、နိုင်ငံတော်သမ္မတပါဝင်နိုင်ငံကြီးခဲတွေကနှစ်တကူနှုတ်ခွန်းဆက်စကားပြောကြားခဲ့ရမှာအလုံးနီးပါးကငင်းချင်းရရှိဖို့မျှော်လင့်ကြောင်းနဲ့ငင်းချင်းရရှိဖို့ကြိုးစားသွားမှာဖြစ်တဲ့အကြောင်းကိုထည့်သွင်းပြောကြားခဲ့ကြပါတယ်။လက်ရှိငင်းချင်းအလားအလာနဲ့ပတ်သက်ပြီးတော့ဖီယိုမြန်မာပိုင်းတင်ဒေါ်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်။
ဟုတ်ကဲ့ခရင်းညင်2019ခုနှစ်နိစံကာလကလေးကအစိုးရကဒီနှစ်ကိုငင်းချရေးနှစ်ဖြစ်မျှော်မှန်းခဲ့တယ်လို့မြန်မာနှစ်သက်ကူအခါသမယမှာလည်းနိုင်ငံခေါင်းဆောင်တွေကငင်းချရေးရရှိဖို့ကိုနှစ်သက်ကူဆုတောင်းစကားတွေမှာအလေးထားထည့်သွင်းပြောကြားခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နှစ်သက်ကူနှုတ်ခွန်းဆက်ဆုတောင်းစကားမှာငင်းချရေးနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောဆိုပါတယ်။ငင်း
고레칸야시게바네다하시세야메기드웨아야보야핏바네비두웨아루하바고뱌다드레소인비두드웨하니냐인야보베라우사라무데니자레니냐네보와고베라우로제니자레니냐인핏세마나나노예아다미간보고우상비루루루단자아푀아시아디디네ဆွေနွေညှိနှိုင်းအပြေရှာနေကြတဲ့အပေါ်မှာဘယ်လောက်ယုံကြည်အားထားမှုရှိတယ်ဆိုတာကိုပြသနေတာပဲဖြစ်ပါတယ်။ဒါကြောင့်လေဒီနှစ်တွင်းမှာမျိုးတွေအတွက်ဝမ်းမြောက်ဖွယ်ရရလကောင်းများရရှိလိမ့်မယ်လို့မျှော်လင့်မိပါတယ်
။ဒုတိယသမ္မတဦးမြင့်ဆွေပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌရဲ့နှုတ်ခွန်းဆက်စကားမှာလည်းငင်းချရေးကိစ္စရပ်တွေကိုအလေးထားထည့်သွင်းပြောဆိုခဲ့တယ်လို့တမရကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငင်းချမ်းမှတိုးတက်မှာဖြစ်ကြောင်းပြောဆိုပြီးငင်းချမ်းရေးရရှိအောင်ကြိုးစားဖို့စုတောင်းစကားပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းရေးအလားအလာပေါ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌဘရိုစောကွယ်ထူဝင်းကအခုလိုတုံ့သက်ပြောဆိုပါတယ်
။ဒီငင်းချမ်းရေးကိုနိုင်ငံလုံးကပြောနေကြတယ်ဗျာ။ဒုဒေငင်းချမ်းတိစောတဲ့နေရာမှာနားလည်မှုရှိဖို့အပြာလာလေးကြမှုရှိဖို့တော့လိုအပ်တယ်လို့ပြောပါတယ်။အထူးသဖြင့်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်အပြစ်ခတ်တွေဖြစ်ရတဲ့အကြောင်းကြီးကမတူကွဲပြားမှုတွေအပြစ်မှတ်ပြီးမှလေးကြမှုမရှိတဲ့အပေါ်ဖြစ်လာတဲ့ကို။အပြစ်ခတ်ရဆင်းရဲဆိုတာကငင်းချမ်းရရတယ်လို့ပြောလို့မရဘူးပေါ့နော်။ဒီလိုတူဝါမှာပုံပြင်ကြောက်မှုကျင်းတဲ့အသက်ရှင်နေတယ်လို့ရှိဖို့တော့လေရေးကြည့်တဲ့အတွက်အကုန်လုံးကောင်းလို့ရှိမှာ။အထူးသဖြင့်နိုင်ငံတော်မှာတာဝန်ယူတဲ့အစိုးရတို့နိုင်ငံတော်လုံခြုံရေးကြီးစီလေတဲ့အကမ်းတော်တို့ဒီအမျိုးသားအကျိုးပေးဆောင်ရွက်တဲ့နိုင်ငံလုံးရဲ့အဖွဲ့အစည်းတွေတောင်းအများရှိပါပဲ
NCA ကိုလက်မှတ်မြေထိုးသေးတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်သူ UNFC အဖွဲ့နဲ့ညှိနှိုင်းတာကတော့ဒီသူတင်ထားတဲ့အချက်ကိုချက်ပေါ်မှာဒီမူရလက်ခံတာပြီဆိုတော့နည်းနည်းနီးစပ်လာတော့ပေါ့ဗျာနော်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဘွားဘွားကနေပြီးတော့မှကမကတာပြီးတဲ့အင်အားစုတစ်ခုဒီဆောက်ထားပြီလေသူတို့ကတော့ဒီ NCA line ကိုမလက်မခံဘူးလို့ပြောတယ်အဲသူတို့ကဘယ်လိုစက်ကြီးနိုင်မလဲဒီပုံမှန်နဲ့အများကြီးစကားပြောတယ်ဗျာအဲသူတို့လည်းကြီးနိုင်လို့မပြေလေရင်သူနိုင်ငံကတော့မအေးချမ်းနိုင်ဘူးလို့ဆိုမြင်တယ်
UNFC အဖွဲ့ဝင်9ဖွဲ့မှာ5ဖွဲ့က NCA ကိုလက်မှတ်ရေးထိုးမဲ့အလားအလာရှိနေပြီးကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဝမိုင်းလားအပါဝင်ဖြစ်တဲ့တရုတ်နယ်စပ်အခြေစိုက်အဖွဲ့တွေနဲ့ပူးပေါင်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အလားအလာရှိနေတာဖြစ်ပါလေ။ငင်းချမ်းရေးရရှိဖို့အတွက်လိုအပ်ချက်ကိုနိုင်ဟန်သားကအခုလိုဆက်လက်ပြီးပြောဆိုပါတယ
်။ငင်းချမ်းရေးဆွေးနွေးပွဲမှာအလုံးဒီဒီလည်းလည်းနဲ့ညှိနှိုင်းနိုင်ဖို့ဆိုတဲ့နေရာမှာတစ်ချက်ကတော့ NCA လက်မှတ်ထိုးမှပါဝင်ဖြစ်ပြုမယ်ဆိုတဲ့ကိစ္စလေအဲဒီကိစ္စကိုတော့နည်းနည်းသက်ဆိုင်ရာကောင်းဆောင်တွေနေနဲ့ပြန်လည်သုံးသပ်ဖို့တော့လိုမယ်တချို့အင်အားစုတွေကပေါ့ဗျာနော် NCA ကတချို့ကိစ္စတွေအချက်လက်တွေပေါ်မှာမကြည်လည်မှုရှိနေသေးတယ်ဆိုတော့သူတို့ကလည်းဒီ NCA မထိုးရင်လည်းကဲနှစ်ဖက်ထိုးစစ်တယ်ရတာလာပါဒီစနေဘဝမှာအလုံးပါဝင်ဆွေးနွေးကြပါအဲ့လိုလမ်းဖွင့်ပေးနိုင်ရင်ဒါတော့ပို့ပြီးတော့နှိစက်တာပေါ့ဗျာနော
်ပြီးခဲ့တဲ့အပတ်တွင်ကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အဖွဲ့ခုနှစ်ဖွဲ့ဟာဝါတက်ဖွဲ့ဌာနချုပ်ပန်ဆန်းမှာအစည်းအဝေးကျင်းပခဲ့ပြီးမကြခင်မှာအဖြစ်တစ်ခုခုရရှိလာနိုင်ကြောင်းလဲမြမအကြီးလေးလာတုံသက်သူဦးမောင်ဆိုးကပြောပါတယ်
ဒီနိုင်မှာပဲအနေထားမျိုးရှိမယ်ထင်ပါတယ်အော်ဒီဒီအနေမှာပဲသူတို့စုံပြည့်ချက်တွေနည်းနည်းဒီထွက်လာလိမ့်မယ်နဲ့တူတယ်ဒီနေ့က
1နှစ်ပတ်လည်နေနောက်အစီအရအတည့်လို့နားသာကြဘူး 1နှစ်ပတ်လည်နေပြီမှာဆက်လုပ်လိမ့်မယ်နဲ့တူတယ်အဲမြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ 28 ဖွဲ့ရှိနေပြီ 2024 ခုနှစ်မှာအဖွဲ့ 8 ဖွဲ့က NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ